သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာပါ sps.com.au/burmese မှာပို့မထူးခဲ့တဲ့သတင်းစာမားတွေကိုရှားဖွေပ
ါ SPS မြန်မာပိုင်းကိုအင်ကာနဲ့စနေနေ့ည10:00 AM မှာနားဆင်နိုင်တယ်လို့ online ကနေလည်းအချိန်မီနားဆင်နိုင်ပါပြီ
တရရှိများရှင်ဒီတစ်ပတ်မှာတင်ဆက်မယ့်အခြေချနေထိုင်ခြင်းလမ်းညွန်အစီအစဉ်မှာတော့ယာယီဗီဇာနဲ့နေထိုင်နေရတဲ့အမျိုးသမီးတချို့အိမ်တွင်းကျန်းဖဲမှုကြုံရတဲ့အကြောင်းရေးထားတဲ့အေမီချန်ယူဝန်ရဲ့ဆောင်းပါးကိုတင်ဆက်ပေးမှာဖြစ်ပါတယ်။ COVID-19 ကာယောဂါကာလအတွင်းအမျိုးသမီးတွေအိမ်တွင်းအကျန်းဖဲမှုပိုမိုခံနေရပြီးအထူးသဖြင့်ယာယီဗီဇာနဲ့နေထိုင်ရသူအမျိုးသမီးတွေအတွက်စိုးရိမ်နေကြရပါတယ်။အဲ့ဒီယာယီဗီဇာသမားတွေဟာသူတို့ရဲ့ဗီဇာအနေထားကြောင့်လိုအပ်တဲ့လူမှုရေးဝန်ဆောင်မှုတွေမရနိုင်တာမျိုးကြုံတွေ့နေရတာဖြစ်ပါတယ်။ပုံမှန်ကာလတွေမှာဆိုရင်ဩစတြေးလျနိုင်ငံမှာအသက်15နှစ်နဲ့အထက်ရှိသူအမျိုးသမီး10ယောက်ထဲမှာ3ယောက်နှုန်းလောက်ကကိုယ်ထိလက်ရောက်အကျန်းဖဲမှုဒါမှမဟုတ်လိင်ပိုင်းဆိုင်ရာအကျန်းဖဲမှုကြုံရလေရှိတယ်လို့ဩစတြေးလျနိုင်ငံစီးရင်အင်ဌာန Australian Bureau of Statistics အချက်လက်တွေမှာဖော်ပြထားပါတယ်။ဒါပေမဲ့ COVID-19 ကာလအတွင်းမိသားစုအတွင်းအကျန်းဖဲမှုခံရလို့အကူအညီတောင်းဆိုမှုတွေကထိုးတက်လာနေတယ်လို့ Victoria ပြည်နယ်အခြေစိုက် InTouch Multicultural Center ဆိုတဲ့အိမ်တွင်းအကျန်းဖဲမှုတိုက်ဖြည့်ရေးအဖွဲ့ကမိခမော်ရစ်ကပြောပါရယ်ကတ်ယောဂါကာလအတွင်းဘာသာစကားနှမျိုးပြောဆိုတဲ့သူတို့အဖွဲ့က Case Manager တွေနဲ့လူဝင်မှုကြီးကြပ်ရေးရှင်တွေဟာဝေးလံခေါင်တည်တဲ့နေရာတွေအထိသွားပြီးတော့အမျိုးသမီးတွေကိုကူညီပံ့ပိုးမှုတွေခါတိုင်းထဲပိုမိုလုပ်နေရတယ်လို့ပြောပြထားပါတယ်။အလောက်ကန်နေထားကချက်ချင်းဆိုသလိုအပြောင်းလဲဖြစ်သွားပြီးလူအများအပြားနဲ့ယာယီဗီဇာနဲ့နေထိုင်ရသူအများအပြားတို့ဟာအလုပ်ထုတ်ခံရပေမဲ့သူတို့တွေရဲ့ဗီဇာအနေထားကြောင့် Centrelink ရဲ့ဝင်ငွေပံ့ပိုးမှုတွေခံစားခွင့်မရှိသလိုအစိုးရကနေချမှတ်ပေးထားတဲ့တခြားထောက်ပံ့ရေးအစီအစဉ်တွေမှာလည်းခံစားခွင့်မရကြတဲ့အတွက်အိမ်တွင်းအကျန်းဖဲမှုခံရတဲ့အမျိုးသမီးအများအပြားဟာအကူအညီတွေလိုအပ်မှုများပြားနေကြပါတယ်။သူတို့တွေဟာထောက်ပံ့ခြင်းမရကြသလိုသူတို့ရဲ့လုံခြုံရေးအတွက်စိုးရိမ်နေကြရတဲ့အပြင်အစားအသောက်အတွက်ဘယ်နေရာကနေဝင်ငွေရနိုင်မလဲ။အမိုးအောက်ဆက်နေဖို့အတွက်ဘယ်နေရာငွေရအောင်လုပ်ရမလဲဆိုတာအတွက်ပါစိုးရိမ်နေကြရတယ်လို့ပြောပြခဲ့တာဖြစ်ပါတယ်။ဒေါက်တာရူချီတာရူချီတာဟာ InTouch အဖွဲ့ရဲ့ Case Manager တူဦးဖြစ်ပြီးဒုက္ခသည်နောက်ခံကအမျိုးသမီးတွေနဲ့တခြားနိုင်ငံကနေရွှေ့ပြောင်းနေထိုင်သူအမျိုးသမီးတွေဟာအကူအညီတောင်းဖို့ရှက်ကြောက်တာတွေလူတွေတမျိုးမြင်မှာစိုးလို့အကူအညီမတောင်းကြဘူးလို့ဆိုပါတယ်ဒီလိုအချိန်မှာသူတို့ရဲ့ဆိုင်ရာနိုင်ငံကိုပြန်မယ်ဆိုရင်တော့ပြန်ဖို့ငွေကြေးမရှိတာတွေနေစားပိတ်ချမှုတွေအပြင်သူတို့ရဲ့လူမှုအတိုင်းဝိုင်းကနေဝိုင်းပယ်ခံကြရမှာကိုလည်းစိုးရိမ်နေကြရတယ်လို့ဆိုပါတယ်။ဒေါက်တာရူချီတာရဲ့ပြောပြချက်အရအမျိုးသမီးတယောက်ဟာသူ့အမျိုးသားရဲ့နှိပ်စက်မှုဒဏ်ကိုမခံနိုင်လို့ကလေး၃ယောက်နဲ့ထွက်ပြေးခဲ့ပေမဲ့သူနဲ့သူ့ကလေးတွေကိုလုံလောက်စွာမထောက်ပံ့နိုင်လို့သူ့အပေါ်အကြမ်းဖက်တဲ့လူစီကိုပြန်လာခဲ့ရတယ်လို့ပြောပြပါတယ်။ဒီလိုလှုပ်ဆောင်တာကသူမရဲ့လုံခြုံရေးကိုတိခိုက်နေနိုင်ရပေမဲ့လေသူမမှာရွေးချယ်စရာမရှိတော့တဲ့အတွက်လှုပ်ရတာဖြစ်တယ်လို့ပြောပြပါဗျ။ InTouch အဖွဲ့ဟာအိမ်တွင်းအကျန်းဖဲမှုခံရတဲ့လူမျိုးပေါင်းစုံဘာသာပေါင်းစုံလူတွေကိုအကူအညီပေးပြီးတရားရေးစင်တာနဲ့ပါတွဲထားပေးတဲ့တခုတည်သောဝန်ဆောင်မှုဖြစ်ပြီး2018-2019 ခုနှစ်အတွင်းသူတို့စီမှာအကူအညီရယူသူ40ရာခိုင်နှုန်းဟာယာယီဗီဇာနဲ့နေထိုင်နေကြရသူတွေဖြစ်တယ်လို့ဆိုပါတယ်။မီခာမော်ရစ်ရဲ့အဆိုအရအိမ်တွင်းအကျန်းဖဲမှုလုပ်တဲ့လူတွေဟာကိုဗစ် -19 ကိုအကြောင်းပြပြီးအားနွယ်တဲ့အမျိုးသမီးတွေအပေါ်အနိုင်ကျင့်တာတွေအင်္ဂလိပ်စာအားနဲ့လို့သူတို့ရဲ့အမျိုးသားတွေစီကနေပဲတည်င်းအချက်လက်ရယူရတဲ့အမျိုးသမီးတွေကိုအခွင့်အကောင်းယူပြီးတော့အနိုင်ကျင့်တာမျိုးတွေလုပ်နေတာကိုတွေ့လာနေရတယ်လို့လည်းပြောပြထားပါတယ်။အဲ့ဒီအမျိုးသမီးတဦးတယောက်ချင်းစီဟာအရင်ကတည်းကကိုယ်ခန္ဓာဆိုင်ရာစိတ်ခံစားမှုဆိုင်ရာနဲ့စိတ်ပိုင်းဆိုင်ရာတွေမှာမလုံခြုံမှုတွေ၊စိုးရိမ်ပူပန်မှုတွေခံစားရတဲ့ကြားကကိုရိုနာဗိုင်းရပ်စ်ကနောက်တစ်ဆင့်စိုးရိမ်ပူပန်မှုတွေလုံခြုံမှုတွေမရှိအောင်ထပ်မံခံစားစီရာဖြစ်တယ်လို့ပြောပြထားပါတယ်။မီခာမော်ရစ်ရဲ့အဆိုအရဗစ်တိုးရီးယားပြည်နယ်မှာအိမ်တွင်းအကျန်းဖဲမှုနဲ့ဆက်စပ်ပြီးတော်ဝင်စုံစမ်းမှုပြုလုပ်ပြီးတဲ့နောက်ပိုင်းမ မိသားစုအတွင်းအကျန်းဖဲ့မှုအတိတ်ဘဲကိုအရင်ကထဲကျဲပြန့်စွာဖွင့်ဆိုထားပါတယ်။ကျင်ညာဖဲ့ရဲ့ကိုထီလက်ရောက်အကျန်းဖဲ့မှုအပါအဝင်တခြားမိသားစုဝင်တွေရဲ့အကျန်းဖဲ့မှုကိုပါထက်သွင်းလိုက်တာဖြစ်တယ်လို့ရှင်းပြထားပါတယ်။အကယ်၍အမျိုးသမီးတစ်ယောက်ကဘာအကြောင်းကြောင့်မဲမဆိုလုံခြုံမှုမရှိဘူးလို့ခံစားနေရရင်စိတ်ပိုင်းဆိုင်ရာမလုံခြုံမှုငွေရည်ကြေးရည်မလုံခြုံမှုတွေစိတ်ခံစားမှုမလုံခြုံတာတွေလိမ်ပိုင်းဆိုင်ရာအလိုမတူမှုတွေနဲ့ကိုယ်ထိလက်ရောက်ထိပါတာတွေအားလုံးကိုအိမ်တွင်းအကျန်းဖဲ့မှုထဲထည့်သွင်းထားပါတယ်။အကယ်လို့သူတို့ရဲ့အသက်သူတို့ရဲ့သားသမီးတွေရဲ့အသက်ချိန်ချောက်ခံနေရတယ်ဆိုရင်လေဒါဟာမိသားစုအတွင်းအကျန်းဖဲ့မှုလို့သတ်မှတ်ပြီးအကူအညီတွေရယူနိုင်တယ်လို့ရှင်းပြခဲ့ပါတယ်။လူဝင်မှုရေးရာရှင်းနေနယ်ဆန်နန်ဒာရဲ့အဆိုအရယာယီဗီဇာနဲ့နေထိုင်သူတွေအနေနဲ့သူတို့ကိုစပွန်ဆာပေးတဲ့အကျန်းဖက်သူအိမ်ထောင်နဲ့ကွဲကွာတော့မယ်ဆိုရင်အထောက်အထားတွေလိုအပ်တယ်လို့ပြောပါရယ်သူတို့ရဲ့အမှုကိုလိုက်ပါဆောင်ရွက်ပေးနေတဲ့ social worker ရဲ့ထောက်ခံစာဆရာဝန်ရဲ့ထောက်ခံစာစိတ်ပညာရှင်ဒါမှမဟုတ်ရဲတွေစီကထောက်ခံချက်တွေကိုယူပြီးတော့မိမိကိုစပွန်ဆာပေးတဲ့ကျင်ညာဖက်နဲ့ခွဲခွာမှုဆောင်ရွက်ဖို့ပြောဆိုထားပါရယ်ခွဲခွာမှုလုပ်ပြီးဆိုရင်တေချာတာတခုကတော့သူတို့အနေနဲ့ဆိုင်းယားနိုင်ငံကိုပြန်သွားဖို့ဖြစ်ပေမဲ့အခုလောလောဆယ်ဩစတြေးလျနိုင်ငံရဲ့လော့ကဒေါင်းဥပဒေနဲ့တချို့နိုင်ငံတွေရဲ့အခြေအနေကြောင့်ပြန်ဖို့ခက်ခဲနေပါတယ်။သူတို့ရဲ့အိမ်ထောင်ရေးမှာအပြောင်းအလဲဖြစ်ပြီးဆိုရင်လည်းလူဝင်မှုကြီးကြပ်ရေးဌာနကိုအကြောင်းကြားရမှာဖြစ်ပြီးသူတို့ကအကြမ်းဖက်ခံရရင်တော့အဲ့ဒီအဖြစ်ကနေရုံးထွက်ပြီးလုံခြုံရေးစင်တာတွေမှာခိုနားနိုင်တယ်လို့သူတို့ရဲ့ဆရာဝန်တွေနဲ့တိုင်ပင်ပြီးဒီကိစ္စကိုချက်ချင်းဆောင်ရွက်ဆွေးနွေးရမှာဖြစ်တယ်လို့ရှင်းပြထားပါတယ်။ဩစတြေးလျအစိုးရကတော့ကိုရိုနာဗိုင်းရပ်စ်ကာယောဂါကာလအတွင်းအိမ်တွင်းအကျန်းဖက်မှုနဲ့လိင်ပိုင်းဆိုင်ရာအကျန်းဖက်မှုခံရသူတွေကိုကူညီပံ့ပိုးဖို့အတွက်ဒေါ်လာသန်း150ချမှတ်ထားပေးပါတယ်။မီခါမော်ရစ်ရဲ့အစိုးရယာယီဗီဇာနဲ့နေထိုင်သူအမျိုးသမီးတွေမှာအလုပ်လုပ်ခွင့်ကန့်သတ်ချက်တွေနဲ့အခြေခံကျန်းမာရေးလူမှုရေးဝန်ဆောင်မှုတွေကိုအခမဲ့မရနိုင်တဲ့အတွက်အခက်အခဲတွေဖြစ်နေရတယ်လို့ဆိုပါရယ်။အဲဒီလိုအခြေအနေကြောင့် InTouch အဖွဲ့ဟာ Melbourne အခြေစိုက်လူမှုရေးရာဝန်ဆောင်မှုပေးနေတဲ့ Sibling by King Folk အဖွဲ့နဲ့ပူးပေါင်းပြီးလိုအပ်နေတဲ့လူတွေကိုအရေးပေါ်အစားအသောက်မျှဝေပို့ဆောင်ပေးတာမျိုးတွေလှုပ်ဆောင်နေတယ်လို့ပြောပါရယ်။ COVID ကြောင့် Lockdown ချထားတဲ့အချိန်မှာကျမတို့ရဲ့ဝန်ဆောင်မှုကိုရယူသူအများအပြားဟာစားတောက်ဆိုင်မှာစပွဲတို့လုပ်ငန်းအလှပြင်ဆိုင်မှာအလုပ်လုပ်သူတွေဖြစ်ကြလို့အဲ့ဒီလိုလုပ်ငန်းတွေပိတ်ချလိုက်ရတဲ့အတွက်ဒီအမျိုးသမီးတွေမှာအကူအညီလိုအပ်ချက်တွေများပြားနေတာဖြစ်တယ်လို့ရှင်းပြခဲ့တာဖြစ်ပါတယ်။နာမည်ရင်းမဟုတ်ပေမဲ့ Tracy လို့ခေါ်တဲ့အမျိုးသမီးဟာသူမရဲ့နိုင်ငံမှာနေတော့ကလူတယောက်ကအတင်းအကျလိုက်လံနှောက်ယှက်မှုတန်ကိုမခံနိုင်လို့ Australia နိုင်ငံကိုရှောင်တိမ်လာသူဖြစ်ပါတယ်။ဩစတြေးလျနိုင်ငံမှာရောက်နေတော့သူ့လိုယာယီဗီဇာနဲ့ဥရောပတိုက်ကနေလာတဲ့လူတယောက်နဲ့တွေ့ဆုံချိကျိုက်ပြီးအဲ့ဒီလူကိုမိခိုသူအနေနဲ့ရှောက်ပြီးတော့ယာယီဗီဇာနဲ့နေထိုင်လာခဲ့တာဖြစ်ပါတယ်။ဒါပေမဲ့လွန်ခဲ့တဲ့နှစ်နှစ်တုန်းကသူမချိကျိုက်ဖူးတဲ့အဲ့ဒီအိမ်ထောင်ဘက်ဟာမူးယစ်ဆေးဝါးရောင်းဝယ်သူဖြစ်လာတဲ့နောက်ပိုင်းသူတို့ရဲ့အိမ်ထောင်ရေးအဆင်မပြေမှုတွေဖြစ်လာပါတယ်။အဲ့ဒီလူကိုဆက်မပေါင်းဖို့လုပ်တဲ့အခါမှာTracy အတွက်တော့အဆိုးတွေခြေပဲဖြစ်ပေါ်နေရတယ်လို့ပြောပြထားပါတယ်။တစ်ချိန်လုံးကျမစီကို text message တွေပို့ပါတယ်။ကျမကိုလည်းသိစေချင်တဲ့အကြောင်းကျမကိုတွေ့ရင်မျက်နာကိုထိုးထည့်ပြစ်လိုက်မယ်ဆိုတဲ့အကြောင်းတွေရေးသားလေးရှိတယ်လို့သူကပြောပြထားတာဖြစ်ပါတယ်။အဲ့ဒီလိုဖြစ်ရတွေကို Tracy တယောက်ကသာကြုံရတာမဟုတ်ပါဘူး။ Australia နိုင်ငံစီးရင်အင်တာနက်ရဲ့အချက်လက်တွေအရဩစတြေးလျနိုင်ငံကအသက်15နှစ်နဲ့အထက်ရှိသူအမျိုးသမီး4ယောက်ထဲက1ယောက်နှုန်းဟာစိတ်ပိုင်းဆိုင်ရာအကျန်းဖဲ့မှုခံရလေရှိတယ်လို့ပြောပြထားပါတယ်။ Tracy ဟာအဲ့ဒီလူနဲ့နှစ်နှစ်နေပါပေါင်းသင်းလာတဲ့ကာလအတွင်းကြောက်စိတ်တွေစိုးရင်ပူပန်စိတ်တွေနဲ့နေထိုင်ခဲ့ရတာဖြစ်ပါတယ်။အခုဆိုရင်သူဟာမတတ်မဆွမ်းသူနဲ့တခြားအားနွဲတဲ့ကလေးတွေကိုစောင့်ရှောက်သူအဖြစ် Northern Territory မှာအလုပ်လုပ်နေပါတယ်။သူမလိုအရေးချင်းနဲ့အလုပ်သမားတွေကိုရဖို့ခက်ခဲပေမဲ့လေသူမရဲ့အလုပ်ရှင်တွေကသူမကိုအလုပ်ဗီဇာရအောင်စပွန်ဆာမပေးနိုင်ကြပါဘူး။ဘဝတစ်ခုလုံးကိုတီထောင်လိုက်ပါတယ်။ဒ ီကလေးငယ်တွေနဲ့ကျမအလုပ်စူးစမ်းလုပ်ပါတယ်။ဒါပေမဲ့ကျမအလုပ်လုပ်တဲ့ agency ဟာအမျှမယူတဲ့အလုပ်ဖြစ်နေတဲ့အတွက်ကျမကို sponsor ပေးဖို့ကုန်ကြလွန်းတဲ့အတွက်မတန်နိုင်ကြဘူးလို့ပြောပြခဲ့တာဖြစ်ပါတယ်။ဒီလိုအခြေအနေကြောင့် Tracy ဟာသူမကိုအနိုင်ကျင့်တဲ့အိမ်တောင်ဘက်ရဲ့ visa အပေါ်ဆက်လက်မိခိုနေရပြီးသူ့နားကိုမလာအောင်တစ်ချိန်လုံးတားဆီးမှုတွေလည်းမလုပ်နိုင်ပါဘူး။သူကအခုအချိန်ထိမူရေးဆေးဝါးတွေရောင်းဝယ်နေပြီးအဲ့ဒီလိုနဲ့ပဲဗီဇာတွေရသွားရင်တော့တရားမျှတမှုတွေမရှိပါဘူး။ကျမအတွက်ဒီလိုဆိုးရတဲ့အခြေအနေကထွက်သွားနိုင်အောင်တစုံတရာလှုပ်ဆောင်နိုင်ခြင်းမရှိဘူးလို့သူကပြောပြခဲ့ပါတယ်။လွေမှုရေးရာရှင်နေနန္ဒာရဲ့အဆိုအရ Tracy ဟာနိုင်ငံခြားသားတယောက်ပေါ်မိခိုနေရတဲ့အတွက်အဲ့ဒီလိုအခြေအနေကနေကင်းလို့ချင်ရင်တော့တခုတီးတော်နီလန်ကသူမဖာသာဗီဇာအသေးလျှောက်ထားဖို့လိုအပ်တယ်လို့ပြောပါရယ်။ယာယီဗီဇာနဲ့နေထိုင်သူအမျိုးသမီးအများအပြားဟာသူတို့ကိုအနိုင်ကျင့်တဲ့အိမ်တောင်ဘက်ကိုစွန့်ရင်တော့အဲ့ဒီလိုအခက်အခဲမျိုးကြုံရလေရှိပြီးယာယီဗီဇာသမားတွေအပေါ်မိခိုနေရတဲ့အတွေ့သူတို့အဖို့အခွင့်အရေးကမများဆဆမရှိလာဘူးလို့လည်းပြောပါရယ်။ဒီလိုအရာတွေကအရန်ကိုအဖြစ်များတဲ့အရာဖြစ်ပါရယ်။အဲ့ဒီလိုအိမ်ထောင်ရေးအခြေအနေမှာအကျန်းဖဲ့မှုလို့သူကိုအခွင့်တာမှုပေးတဲ့မောင်းတံတစ်ခုဖြစ်စေတဲ့ဥပဒေအနေအထားမျိုးဖြစ်နေတယ်လို့ပြောပြခဲ့ပါတယ်2015 2016ခုနှစ်အတွင်းယာယီဗီဇာနဲ့နေထိုင်တော့အိမ်တွင်းအကျန်းဖဲ့မှုတွေကြောင့်အိမ်ထောင်ဘက်နဲ့ကွာလိုက်ပြီးအမြဲတမ်းနေထိုင်ခွင့်ဗီဇာရဖို့လျှောက်ထားတဲ့အမျိုးသမီးက929ယောက်ရှိခဲ့ပြီး90ရာခိုင်နှုန်းကျော်မှာအောင်မြင်မှုတွေရလိုက်တယ်လို့ဆိုပါတယ်ဒါပေမဲ့မီခိုဗီဇာသမားတွေကိုလူဝင်မှုဥပဒေကဥစားမပေးဘဲအိမ်တောင်ဘက်ဗီဇာနဲ့လူတွေကိုသာဥစားပေးတာမျိုးရှိတဲ့အတွေ့စိုးရိမ်မကင်းမှုဖြစ်နေရတယ်လို့လည်းနန်ဒန်ကပြောပါရယ်မီခိုသမားတွေအတွက်ဆိုတာအမြဲတမ်းနေထိုင်ခွင့်ရဖို့နီလန်းသွေးတွေမရှိပါဘူးဗီဇာကိုအဖြတ်ခံပြီးတော့နောက်ဗီဇာတမျိုးရှောက်ရမယ့်အနေအထားဖြစ်ပေမဲ့လည်းအဲ့ဒီဗီဇာကိုသူတို့ရချင်မှရတာဖြစ်ပါတယ်ဒါမှမဟုတ်သူတို့နိုင်ငံကိုပြန်ရမှာဖြစ်လို့အဲ့ဒီလိုယာယီဗီဇာအမျိုးအစားနဲ့နေထိုင်သူအမျိုးသမီးတွေအတွက်ကတော့တကယ်ကိုစိတ်မကောင်းစရာပဲလို့ရှင်းပြခဲ့ပါတယ်။ယာယီဗီဇာနဲ့နေထိုင်သူအမျိုးသမီးတွေအတွက်ရွေးချယ်စရာနည်းပါးပြီးတခြားဗီဇာတစ်ခုကိုရှောက်မယ်ဆိုရင်လည်းပြဿနာအစ်စ်တွေပေါ်လာလေးရှိတယ်လို့ဆိုပါတယ်။ကျောင်းသားဗီဇာရှောက်မယ်ဆိုရင်သူတို့အနေနဲ့တကယ်ကျောင်းတက်ရမှာဖြစ်ပြီးကျောင်းတက်ဖို့အတွက်ငွေကြေးတွေလိုအပ်မှာဖြစ်ပါတယ်။အလုပ်ဗီဇာဆိုရင်လဲသူတို့ကိုစပွန်ဆာပေးမယ်အလုပ်ရှင်ကိုရှာရမှာဖြစ်ပြီးဒီလိုခက်ခဲတဲ့ COVID-19 ကာလမှာအဲ့ဒါတွေလုပ်ဖို့အင်မတန်ခက်ခဲတဲ့အချိန်ဖြစ်တယ်လို့ရှင်းပြခဲ့ပါတယ်။ကြံရမရတဲ့အစုံယာယီဗီဇာနဲ့နေထိုင်တော့မှပဲအိမ်တွင်းအကျန်းဖဲ့မှုခံရသူတချို့ဟာတခြားဗီဇာရနိုင်ခြေမရှိပေမဲ့လဲရှောက်ကြည့်တာမျိုးတွေလုပ်နေကြတယ်လို့လည်းပြောပြပါတယ်။အဲ့ဒီလိုလုပ်တဲ့အခါပြဿနာတွေဖြစ်လာပါတယ်သူတို့အတွက်ပဲပြဿနာဖြစ်တာမဟုတ်သလိုသူတို့လည်းဗီဇာမရသလိုဩစတြေးလျနိုင်ငံကတခြားလူတွေရဲ့ရှောက်လွှာတွေအပေါ်လဲထိခိုက်နှိမ့်နာမှုဖြစ်စေပါတယ်ဘာမျောလင့်ချက်မှမရှိတဲ့ရှောက်လွှာတွေတပုံတပင်ကြီးပေါ်လာလို့ရှောက်လွှာတွေကတရားရုံးမှာခုံရုံးတွေမှာစုပြုံနေပြီးတခြားရှောက်လွှာတွေကလည်းနှောက်နေကုန်ရတာဖြစ်တယ်လို့ပြောပြခဲ့ပါတယ်In touch အဖွဲ့ကတော့အိမ်တွင်းအကျန်းဖဲ့မှုကြောင့်ရတဲ့အမျိုးသမီးတွေကိုလုံခြုံရေးနဲ့ကူညီဝန်ဆောင်မှုတွေကိုအခမဲ့ပံ့ပိုးပေးနိုင်ဖို့အစိုးရကိုတောင်းဆိုနေပြီးအိမ်တွင်းအကျန်းဖဲ့မှုခံရတဲ့အမျိုးသမီးတွေအနေနဲ့သူတို့အတွက်မျှော်လင့်ချက်သိမ့်မရှိလာပေမဲ့လည်းအကူအညီကိုတော့ဆက်လက်ရယူကြဖို့လဲတိုက်တွန်းထားပါတယ်။အိမ်မှာကိုယ့်ကိုအနိုင်ကျင့်ခံရတဲ့လူနဲ့ပိတ်မိနေတဲ့အခက်အခဲတွေကိုနားလည်နိုင်ပါတယ်ဒါပေမဲ့ကျမတို့ရဲ့ဝန်ဆောင်မှုကိုဆက်သွယ်လာမယ်ဆိုရင်ဒါမှမဟုတ် safe steps ကိုဆက်သွယ်မယ်ဆိုရင်ဒါမှမဟုတ် 1800 respect ကိုဖုန်းဆက်မယ်ဆိုရင်လည်းကျမတို့ကနေသူတို့ကိုဘယ်အချိန်မှလုံခြုံပေးကင်းစွာဆက်သွယ်နိုင်မယ်ဆိုတာကိုစီစဉ်ပေးနိုင်ပြီးအဲ့ဒါကတော့အဲ့ဒီလိုဘဝကနေရုန်းထွက်ဖို့ပထမဆုံးခြေလှမ်းဖြစ်တယ်လို့ပြောပြခဲ့ပါတယ် In touch အကြောင်းကိုပိုမိုသိချင်ရင်တော့intouch.org.au ကိုသွားရောက်လေ့လာနိုင်သလို Victoria ပြည်နယ်မှာနေရင်အခမဲ့ခေါ်ဆိုလို့ရတဲ့သူတို့ရဲ့ဖုန်းနံပါတ်ဖြစ်တဲ့0933-055-688ကိုတနင်္လာနေ့ကနေတောက်ကြနေ့အထိမနေ့9နိုင်ကနေညနေ9နိုင်အထိဖုန်းခေါ်ဆိုနိုင်ပါတယ်။တနင်္ဂနွေလုံးနဲ့သက်ဆိုင်တဲ့ကူညီမှုတွေကိုတော့ 1833 Respect ကိုဖုံးစံနိုင်တယ်လို့ National Sexual Assault Family and Domestic Violence Counseling Line ရဲ့ဖုန်းနံပါတ်ချက်တဲ့1833 9300 9300ကိုအချိန်မရွေးဆက်သွယ်နိုင်ပါတယ်စိတ်ဖြစ်စီမှုခံနေရပြီးစိတ်ပိုင်းဆိုင်ရာနှစ်သိမ့်မှုလိုအပ်နေရင် Beyond Blue Coronavirus Mental Health Wellbeing Support ဝန်ဆောင်မှုဖုန်းနံပါတ်ချက်တဲ့1833 9300 9300ကိုဖုန်းဆက်နိုင်တယ်လို့ Lifeline ရဲ့ဖုန်းနံပါတ်ချက်တဲ့1311114ကိုလည်းနေညမရွေးအချိန်မရွေးဖုန်းဆက်နိုင်ပါတယ်။အမျိုးသမီးတွေရဲ့ကျန်းမာရေးနဲ့ပတ်သက်ပြီးမိမိနဲ့သက်ဆိုင်တဲ့ဘာသာစကားနဲ့ပြောဆိုဆွေးနွေးခြင်းရင်တော့ Multicultural Center for Women's Health ဖုန်းနံပါတ်ဖြစ်တဲ့1833 656 4217ကိုမနက်7:00ကနေည4:00အထိအခမဲ့ဖုန်းခေါ်ဆိုနိုင်ပါတယ်။ဘာသာစကားအခက်အခဲဖြစ်လို့ဘာသာပြန်စကားပြန်ဝန်ဆောင်မှုလိုအပ်ရင်တော့1313 9300ကိုဖုန်းဆက်ပြီးမိမိချိတ်ဆက်လိုတဲ့အဖွဲ့အစည်းကိုချိတ်ဆက်ပေးဖို့တောင်းဆိုနိုင်ပါတယ်။အကယ်၍မိမိရဲ့အသက်ဘေးအန္တရာယ်ကြာရောက်နေလို့အကူအညီလိုအပ်ရင်တော့3300ကိုဖုန်းဆက်နိုင်တဲ့အကြောင်းတင်ဆက်လိုက်ပါတယ်ရှင်။ကျမကမူလှိုင်းသိမ့်ပါ
။ SBS မြန်မာပိုင်းကိုနားဆင်ရတာနှစ်သက်ပါတလား။ Facebook မှာဆွေးနွေးမှုတွေကိုဆက်ကြရအောင်ပါ။SBS မြန်မာပိုင်း Facebook ကို like လုပ်ပြီးတော့သင်ချင်တဲ့ချက်ကိုမျှဝေနိုင်ပါတယ်။ SBS Bemis ကို Facebook မှာ share ချနိုင်ပါတယ်ရှင
့်။ SBS မြန်မာပိုင်းကို Facebook ပေါ်မှာ like share ပြီး like မျှဝေမှတ်ချက်ပေးပါ။